ပြည်မျိုးရဲထဲမှာပါဆယ်ပုံးပေါက်ကွဲခဲ့တာကြောင့် NLD ပါတီရဲ့ဗကုတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့သူကိုတော့ဝင်လိုက်ပါဝင်လူတချို့မေလ3ရက်နေ့ညနေပိုင်းမှာတည်ဆုံသွားခဲ့ရပါတယ်။မြန်မာနိုင်ငံတလောအနေအားတချို့မှာဘုံပေါက်ကွဲမှုတွေဖြစ်ပေါ်နေချိန်မှာ NLD ကိုယ်စားလှယ်တူအခုလိုတည်ဆုံသွားခဲ့ရတာဖြစ်ပါတယ်။ဆက်သွယ်ဆောင်နေတဲ့ကိုညံဝင်းအောင်ကပြောပြပြပါဦးခင်ဗျာ
။ဗကုတိုင်းအနောက်ဘက်ကျန်းပြည်မျိုးနယ်တဲကကဗလာရွာကိုရောက်နေတဲ့2020ရွေးကောက်ပွဲအနိုင်ရဗကုတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးသက်ဝင်းလိုင်ဟာပါဆယ်ဘုံးပေါက်ကွဲပြီးတင်းလာနေညနေပိုင်း9နာရီဝန်းကျင်အချိန်နေရာမှာတင်သိဆုံးသွားကြောင်းအမိမဖော်လူတဲ့ဗကုတိုင်းလွှတ်တော်ရဲ့2020ရွေးကောက်ပွဲအနိုင်ရကိုစလေတူးက VOA ကိုပြောပါတယ
်ဒီကျွန်တော်ပြည်မြို့နယ်ဟိုတိုင်းဒေသကြီးလွတ်တော်ကိုလည်းပေါ့နော်ကုသဝန်းလိုင်အိမ်မူပါဆယ်ဘုံးရောက်လာတဲ့ပြဿနာကိုပေါ့နော်ရောက်လာတယ်မှာဖွင့်ပေါက်တဲ့ကိစ္စမှာပါဆယ်ဘုံးမှာကျွန်တော်ပေါက်ကွဲမှုဖြစ်တယ်လို့ကျွန်တော်ကြားရတယ်ပေါ့နော်အကွက်ပြီးတော့တိကျတဲ့ရရှိမှုတော့သေဆုံးရှုံးသွားတယ်လို့ကျွန်တော်ကြားသိရပါတယ်ခင်ဗျ။အဲပောက်ကွဲမှုနောက်ဆက်တွဲဟာတော့ကျွန်တော်တို့သိတဲ့အတိုင်းဒါတော့6ရောက်လို့ကျွန်တော်ကြားသိထားပါတယ်။ဘုဒ္ဓဝန်နိုင်ဘုဒ္ဓလုံးဝန်နိုင်အပါ5ရောက်ပေါ့နော်။အားလုံး6ရောက်ပေါ့။ Wildlife 6ရောက်လို့ကျွန်တော် HP သွားတယ်လို့ကြားရပါတယ်။ Medical Fee ရ HP တယ်ဆိုတော့သိတာပါပဲခင်ဗျ။ဒီစေယုံကြီးရောက်တာ2ရောက်လို့ကျွန်တော်ကြားရပါတယ်။ကျွန်တော်တို့ဒီလောက်ကတော့လုံလုံကြီးအရာနောက်ဆက်တွဲပုံမတင်ကျက်လာတယ်လို့ကျွန်တော်ပူတိရပါတယ်ခင်ဗျအားလုံးကတော့ရှောင်းနေရပါပြီးနေရပါတယ
်ပြည်တွင်းကလာတဲ့သတင်းတချို့မှာတော့ဒီပါဆယ်ဘုံးပေါက်ကွဲတဲ့ဖြစ်စဉ်မှာတည်ဆုံးသူ5ဦးရှိတယ်လို့ရေးကြပါတယ်ဖြစ်စဉ်အသေးစိတ်ကိုသိကြအတည်ပြုနိုင်မှုအတွက်ပြည်မြို့နယ်ရဲတပ်ဖွဲ့ရုံးကို VOA ကအချိန်ချင်းဖုန်းခေါ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူးပြည်မြို့နယ်ဟာတပ်မ66နဲ့လည်းမဝေးတဲ့ဒေသဖြစ်ပြီးအခုလိုဘုံပေါက်ကွဲမှုဖြစ်စဉ်အပြီးမှာစစ်ကားနဲ့ရဲကားအများအပြားပေါက်ကွဲရနေရာကိုရောက်ရှိလာပြီးပြည်မျိုးမှလည်းစစ်တပ်ကလုံခြုံရေးတင်းကျပ်ထားကြောင်းဒေသခံတွေကပြောပါတယ်ဘုံပေါက်ကွဲပြီးဦးသက်ဝင်းလှိုင်သေဆုံးသွားရတာတေချာကြောင်းနဲ့သူအခုလိုသေဆုံးသွားရတာအတွက်ဆင်မကောင်းဖြစ်ရကြောင်းဦးသက်ဝင်းလှိုင်ရဲ့နိုင်ငံရေးလုပ်ဖော်ကံဘက်ပြည်မျိုးကံတူကလည်းပြောပါတယ
်ဒီတင်းရဲ့ကွန်ဖရင့်ဆီကောင်ဖြစ်လာတာမှလည်းတော့ဟုတ်တယ်လေဟိုစီရီယံ3ရောက်ပါတယ်ပေါ့နော်ဆုံးသွားတယ်ဒီမှာတော့ဆက်ပေါက်ကွဲပြီးတော့ဆိုတယ်ဒါပေမဲ့ဟိုတဝန်းနဲ့ဆုံးရတာဒီပါပဲစီးမောင်းမောင်းလူငယ်ရရင်တင်းကြပါလေအားလုံးတမချောင်းဆောင်နေတယ်ဆိုတော့ညီမပြည်မဲ့မယ်ယူလေပြောရဖြစ်တယ်ဒီလိုဖြစ်ကြပ
ါ NLD ပါတီဝင်ဦးတဝင်းလိုင်ဟာ2020ရွေးကောက်ပွဲမှာဗကိုတိုင်းဒေသကြီးလွှတ်တော်အတွက်ပြည်မျိုးနယ်မဲဆန္ဒအမှတ်တကနေဝင်ရောက်ရှင်ပြန်အနိုင်ရခဲ့သူဖြစ်ပါတယ်။သူနဲ့အတူ CDM လှူရှားနေတဲ့ရဲဝန်ထမ်း3ဦးကဗလာကျေးရွာမှာတင်းရှောင်နေတော့အခုလိုဘုံကွဲတဲ့ဖြစ်စဉ်ပေါ်ပေါက်ရတာဖြစ်တယ်လို့သိရပါတယ်။ဒီရပိုင်းတွေအတွင်းရန်ကုန်ကမြို့နယ်တချို့အပါအဝင်အခြားမြို့တွေမှာပါအထူးသဖြင့်ရက်ကွက်ကျေးရွာအုပ်ချုပ်ရေးမှူးရုံးနေရှိအသေးစားဘုံပေါက်ကွဲမှုတွေဇက်တိုက်ဆူဆူလို့ဖြစ်ပေါ်ခဲ့တာပါ။အခုတော့ပြည်မျိုးနယ်ထဲမှာဘုံပေါက်ကွဲပြီး NLD လွတ်တော်ကိုယ်စားလှယ်တူတည်ဆုံရတာကတော့ဒါပထမဆုံးအကြိမ်ပဲဖြစ်ပါတယ်ခင်ဗျာ